လွန်ခဲ့တဲ့သတင်းသုံးပတ်အတွင်းမှာဒီကမ္ဘာဈေးကွက်မှာပြောင်းတဲ့ဂျုံဈေးတွေဟာ20ရာခိုင်နှုန်းမြင့်တက်သွားတဲ့အပေါ်ကုလသမဂ္ဂရဲ့စားနပ်ရိက္ခာနဲ့လေယာဆိုင်ပြိုရဲ့အဖွဲ့ FAO ကစိုးရိမ်နေပါတယ်။ဈေးတက်သွားပုံဟာရုတ်တရက်ထိုးတက်သွားတာမျိုးဖြစ်တယ်လို့ FAO အဖွဲ့ကစီးပွားရေးပညာရှင်ရှုဂရီအာမက်က VOA ကိုပြောပါတယ်။မေလမတိုင်ခင်အထိကဒီကမ္ဘာတဝန်းမှာပြောင်းဆိုင်ပြိုမှုအထွက်တိုးမယ်လို့ကြွမ်းကျင်သူတွေကမျှော်လင့်ထားခဲ့ကြတာလို့သူကဆိုပါတယ်။အမေရိကန်ပြည်ထောင်စုကဒီပြောင်းဆိုင်တဲ့ဒေသတွေမှာမိုးခေါင်ရေချာဖြစ်နေတာကြောင့်ပြောင်းဈေးတွေတက်သွားခဲ့တယ်လို့ပင်လယ်နဲ့ဒေသမှာပူပြင်းခြောက်တွေ့နေတဲ့ရာသီဥတုကလည်းရုံဆိုင်ပြိုးမှုကိုထိခိုက်နေတယ်လို့ FAO ကမ္ဘာတဝန်းသတင်းအချက်အလက်နဲ့ဒီကြိုတင်သတိပေးဌာနကတောက်ကြနေတော့ကသတင်းထုတ်ပြန်ပါတယ်။အခုလိုစားတောက်ကုန်ဈေးတွေတက်သွားတာကြောင့်ပြည်တွင်းလိုအပ်ချက်နဲ့အညီပြည်ပပို့ကုန်တွေကိုအားကိုးနေရတဲ့အစိုးရတွေအတွက်ခက်ခဲတဲ့ရွေးချယ်မှုတွေလုပ်ရနိုင်တယ်လို့ FAO အဖွဲ့ကစီးပွားရေးပညာရှင်ရှုဂရီအာမက်ကပြောပါတယ်။